အမေရိကန်လေကြောင်းတိုက်ခိုက်မှုကြောင့်ပြည်ခဲ့တဲ့တစ်ပတ်ကသေဆုံးသွားတဲ့အီရန်ထိပ်တန်းတပ်မိုးကတ်ဆမ်ဆိုလီမနီရဲ့အစပနအခမ်းအနားမှာလူနေမိလို့သေဆုံးသူ40နဲ့ဒဏ်ရာရသူ200ကျော်ရှိကြောင်းနိုင်ငံပိုင်သတင်းကဒီကနေ့ကြေညာပါရယ်ဆိုလီမနီရဲ့အလောင်းကိုစားရီမြို့ကာမန်မှာမြေမချခင်လုပ်တဲ့စပနအခမ်းအနားကိုထောင်ပေါင်းများစွာသောအီရန်ပြည်သူတွေတက်ရောက်လာတာပါဆိုလီမနီရဲ့စပနအခမ်းအနားကိုတီရန်ကိုအမ်နဲ့အက်ဖ်ဆပ်မြို့ရီမာလေးဒီသတင်းပါထဲမှာပဲအသီးသီးကျင်းပခဲ့တာပါအခုလိုလူနေမိပြီးတော့သေဆုံးမှုတွေရှိတဲ့အတွက်အလောင်းမြေချမဲ့အစီအစဉ်ကိုဆိုင်းငံ့လိုက်တယ်လို့လည်းအဆိုရသတင်းကကြေညာပါတယ်အမေရိကန်ရဲ့လက်ချက်ကြောင့်ဆိုလီမနီသေဆုံးခဲ့တဲ့အပေါ်အပြင်းထန်တုံ့ပြန်မယ်လို့အီရန်ကချင်းချောက်ပြောဆိုထားသလိုအမေရိကန်ကလည်းအလားတူတံပြန်ဆောင်ရွက်မယ်လို့ပြောဆိုထားတဲ့အတွက်ဒေသရင်းပဋိပက္ခတွေကြီးထွားလာမှာကိုလည်းစိုးရိမ်မှုတွေရှိနေတာပါဒီတဲ့မှာအစောပိုင်းမှာပဲအီရန်တော်လောင်ရေးပြည်ဆောင်တပ်ကောင်ဆောင်ဟိုဆိန်ဆလာမီကလည်းအမေရိကန်တို့ရဲ့လှုပ်ရက်အတိုင်းအတိအကျလက်တုံပြန်သွားမယ်လို့ပြောဆိုထားပါတယ်။ပြည်ကတဲ့တောက်ကြနေကအမေရိကန်ရဲ့လေကြောင်းတိုက်ခတ်မှုကြောင့်အီရတ်နိုင်ငံမြို့တော်ဘက်ကဒက်လေးစိတ်အပြင်ဘက်မှာဆိုလီမနီတေဆုံခဲ့တာပါ။အီရန်တို့ကြော်တော်နောက်ခံပေးထားတဲ့အီရတ်နိုင်ငံတွေကပြည်သူစစ်တွေရဲ့လက်ချက်ကြောင့်အမေရိကန်တပ်ဖွဲ့ဝင်တွေတေဆုံရတဲ့အပေါ်ဆိုလီမနီကိုအမေရိကန်ကပြစ်တင်ပြောဆိုထားပါတယ်။ဒါအပြင်ဒေသတွေအမေရိကန်တွေနဲ့အစာအုပ်တွေကိုတိုက်ခတ်ဖို့ဆိုလီမနီကစီစဉ်နေတယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကဆွဆွဲပြောဆိုထားပေမဲ့လူသိရှင်ကြားထုတ်ပြန်တာမျိုးတော့မရှိပါဘူးအခုလိုနိုင်ငံခြားတေးမှမှုတွေတိုးလာနေချိန်မှာပဲနယူးယောက်မြို့ကုလသမဂ္ဂညီလာခံကိုတက်ရောက်ဖို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဇာရက်ဂျာဇီဗ်ရဲ့ပြည်ဝင်ခွင့်ဗီဇာကိုအမေရိကန်ကငင်းပယ်လိုက်ပါတယ်ပြည်ခက်တဲ့ဘက်ကအမေရိကန်လေကြောင်းတက်ခဲ့ခဲ့ပြီးရဲ့ပိုင်းတွင်မှာပဲ2015အီရန်နျူကလ িয়ার သဘောတူစာချုပ်ပါအချက်တွေကိုလိုက်နာတော့မှာမဟုတ်ဘူးလို့လည်းအီရန်ကကြေညာထားတာဖြစ်ပါတယ်